ဒေသခံတွေနဲ့စစ်ကောင်စီကြားစီးရင်တင်မာမှုတွေရှိနေတဲ့စကိုင်းနိုင်ထက်ကကြီးရွာတချို့ကိုမြန်မာစစ်တပ်ကဝေရောက်စီးနင်းတာတွေဖြစ်ခဲ့တာတွေကြောင့်တည်ဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုင္ကြီးတန်းကပြောပြထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကံမှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါတယ်။ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါ။အဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါတယ်။စကိုင်းတိုင်းကလေးမျိုးအနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရသာတူလက်နက်ကြီးအစမှန်ပြီးတိတ်ဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ CDM ရဲဝန်ထမ်းတအူးနဲ့အမျိုးသားတအူးကိုလည်းပြစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတအူးက VOA ကိုပြောပါတယ်
။ကျွန်တော်တို့ည7:00ကျော်ခုနကတည်းကတော့ကျွန်တော်တို့ဒီတက်ကနေပြီးတော့ကျွန်တော်တို့ပြောပါလို့လမ်းပြောတယ်ဆိုတော့ဒီတာဗီရဲ့တင်းကြိုင်းကမဟုတ်ဘူးနော်။ဒီတော့သူတို့ပြစ်တတ်ထားခဲ့တယ်လေအဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညလုံးတော့ကြည့်မယ်လို့လို့ပြောသွားတဲ့အချိန်လေးကလည်းလူလူဖြစ်မှာဆိုလို့ကျွန်တော်မင်းခါမှာပဲကြည့်မယ်ဆိုပြီးတော့မင်းခါတော့ကြည့်ရတာအဲ့တော့မှအဲ့ဒီမှာအလုံးနှလုံးတွေ့ရပြတာဒီကင်းကင်းကနှလုံးပေါ်တော့ဒါမျိုးတော့ဒီကင်းကင်းကလည်းဒီလိုမျိုးအွေတက်တဲ့တမန်ကြီးပါတော့အကွာပါတော့လေကွင်းနှင်းပါပဲအဲ့ဒါကလည်းတလုံးပေါ်တော့အဲ့ဒီလောင်းတော့သူကဟို limit ကြီးအဆင်မှန်တဲ့တော့ပေါ့ limit ကြီးကလည်းကွဲပြီးတော့ကွဲတဲ့အဆင်မှန်တဲ့ပေါ့အဲ့ဒါနဲ့တယောက်ပြေတာနဲ့တော့တုံးလိုက်ရပြဟုတ်တယောက်ကရဲတီတီကတော့အဲ့ဒီတယောက်ရဲ့တီတီရဲ့တယောက်ပေါ့နော်အဲ့ဒါလည်းအဲ့တော့ကျွန်တော်တို့ဒီကြူပြီးတော့အယူကိုအမြင့်တက်ထားပြီးလေကြာအုပ်ကူလေ
းတာစီကျေးရွာကအင်ဂျီတထောင်ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျီတဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်။စကိုင်းတိုင်းရေမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပစ်ခတ်တာကြောင့်ရွာသား3ဦးတိတ်ဆုံးတယ်လို့ဒေသခံတို့ကပြောပါတယ်။အဲ
့မှာတော့လိုက်မှာဒီတော့လိုက်ကလူနေနေလူစုတယ်။နောက်ခုကဒီအမျိုးသား၃လောက်ကိုရဲစစအကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့အဲ့တော့ဒီအသက်ခံရတဲ့လူကြီးက၃နိုင်နဲ့28နှစ်ပေါ့အဲ့ကို၃နိုင်လည်းမှာမိမအမျိုးသမီးကတော့1ဆွာပေါ့ဒီကိုဝင်ဆောင်နဲ့ဆင်းနေခဲ့တယ်ပေါ့ဗျာနောက်ပြီးတော့၃နိုင်ထွန်းနဲ့23နဲ့သူကတော့မဝါတက်တော့တင်ချာတောင်းတာဖြစ်သွားနောက်ဆုံးနဲ့ပေါ့ဗျာတောင်းဒီဦးကတော့ဦးကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲအဲ့ဒီလိုသုံးဦးကိုအနည်းငယ်ကကျမစစ်ကောင်ကြီးကရဲစက်စက်တက်ပြတ်သွားတယ်။အထူးသူကျမစစ်ကောင်ကြီးကဒီကျွန်တော်တို့ကံပြီးရွာထဲမှာဝင်ဆင်းနေတယ်။အဲဒီမှာဆဲရီချတဲ့ယာယီပထမကြီးတို့ချထားတယ
်။နောက်ထပ်သခိုင်းတိုင်းမုံရွာမြို့နဲ့ရှစ်မိုင်ဝေးတဲ့ကျေးမုံရွာစုလေကုန်းရက်ကွက်ကိုဒီနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရွာသားတဦးတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တေဆုံးသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတော့ဒီကြအတိအကျပြောင်းမရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျင်းကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းမုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီး6လမ်းပြစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်မုံရွေးရွာဟာအင်ဂျင်1000နီးပါးရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800နီးပါးရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်နိုင်ငံတော်စစ်ကောင်စီတပ်တွေကပြစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းစေအနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊ကလေး၊ရွှေဘိုဝက်လက်၊လဗရောင်စတဲ့ဒေသတွေမှာစေအနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီနေ့ကျင်းပခဲ့ကြပါတယ်။